ဗနီဆိုလာသမရာနီကိုလတ်မာဒူရိုကိုတရားမဝင်ကြီးညာပြီးသူ့ကိုသူဂျာပြသမရာအဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်းဒိုကိုအမေရိကန်ပြည်ထောင်စုကဗနီဇွဲလာခေါင်းဆောင်အဖြစ်အသိမှတ်ပြုထားပါတယ်။ဗနီဇွဲလာနိုင်ငံကြီးအပေါ်အမေရိကန်ရဲ့မဟာဗျူဟာနဲ့ရှေ့ဆက်ဆောင်ရွက်သွားမယ့်အခြေအနေတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုနဲ့ VOA လက်တင်အမေရိကဌာနရဲ့အကြီးအကဲသတင်းတောက်ဂတ်ဆာတိုဘီယပ်စ်ကပါရာဂွေးနိုင်ငံမြို့တော်မှာတွေ့ဆုံမေးမြန်းထားတာကိုမတ်သိန်ကြီးထက်ကကောက်နှုတ်တင်ပြမှာပ
ါ The Venezuelan people have spoken the sham election that gave Maduro the pretend authority that he has
Maduro အနိုင်ရတဲ့ဆိုရယ်ရွေးကောက်ပွဲဟာအတူယောင်သာဖြစ်တဲ့ဆိုတာကိုလူရင်းကြည့်ကြည့်ပြီးနိုင်ငံ54နိုင်ငံကလည်း Juan Guaido ကိုအသိမှတ်ပြုထားကြပြီဖြစ်ပါတယ်။တိုင်းပြည်ရဲ့အာဏာအစိပ်ပိုင်းတချို့ကို Maduro ထိန်းချုပ်ထားတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ Venezuela ပြည်သူတွေကဘာလို့ခြင်းလဲဘာလို့အပ်နေလဲဆိုတာကိုပြောထားပြီးသားပါ။ Maduro နဲ့သူ့လူတွေဟာတိုင်းပြည်ကိုဖျက်ဆီးလိုက်ကြပြီဆိုတာပြည်သူတွေကစဉ်စဉ်လင်းလင်းသိနေကြပါတယ်။ဒါကြောင့်သူ့ကိုမလိုချင်ကြတော့ပါဘူး။မျိုးသားလွှတ်တော်ကိုအာဏာထွက်ပေးခဲ့ရပြီဖြစ်ပါတယ်။ဒါကြောင့်လည်းပဲ Juan Guaido ကဥဆောင်ပြီးစစ်မှန်တဲ့ဒီမိုကရေစီနဲ့တိုင်းပြည်သားရဝပြောရေးကိုလှုပ်ဆောင်နေမှာဖြစ်ပါတယ်။ Venezuela ပြည်သူတွေအမှန်တကယ်လိုချင်နေကြတာကခြားစားပျက်စီးမှုမရှိတဲ့ကျူဘာနိုင်ငံရဲ့ဩဇာကိုလက်မခံတဲ့ရုရှားဝင်ရောက်ဆွဲဖက်မှုကိုမလိုလားတဲ့ခေါင်းဆောင်မှုမျိုးသားဖြစ်ပါတယ်။ဒီအတွက်အမေရိကန်ကကူညီဖို့အစဉ်အဆက်ဖြစ်နေပါပြီ။
ဒီကိစ္စအတွက်မဟာဗျူဟာနဲ့အချိန်ကန့်သက်ချက်ထားရှိပါသလားဆိုရနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကတော့အမေရိကန်သာမကဗနီဇွဲလားပြည်သူတွေအတိုက်ခံအဖွဲ့တွေတပေါင်းတစည်းတဲ့ချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နီလန်ပေါင်းစုံသုံးဖို့အစဉ်အသင့်ရှိနေသေးတယ်လို့လည်းဝန်ကြီးပွန်ပီယိုကဆက်ပြောပါတယ်။
We keep all options on the table because it's very important that we don't know how things will proceed.
ဒီလမ်းပေါင်းလုံးစဉ်းစားထားစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ရှေ့မှာဘယ်လိုဖြစ်လာမယ်ဆိုတာကိုကြိုတင်မသိနိုင်ပါဘူး။ဗင်နီဇွဲလားပြည်သူရဲ့လိုအပ်တဲ့ဒီမိုကရေစီကိုဖြစ်စည်းပေးနိုင်ဖို့အတွက်ဘယ်လိုနီလန်ကမှန်ကန်မလဲဆိုတာကိုကြိုပြောဖို့ခက်ပါတယ
်။မာဒူရိုအစိုးရကိုရုရှားနဲ့တရုတ်တို့ကထောက်ခံနေကြတာဖြစ်တဲ့အတွက်ဒီကိစ္စမှာအမေရိကန်ရဲ့လှုံ့ဆော်ချက်ကရုရှားအစိုးရနဲ့တင်းမာမှုပိုပြင်းထန်လာမယ့်အခြေအနေဖြစ်လာနိုင်မလားဆိုတာကိုတော့ဝန်ကြီးပွန်ပီယိုကအခုလိုဖြေပါတယ်
. I always remark out here some of the Maduro people talk about intervention in Venezuela. The Russians will say
you know အများအားပြောနေကြလို့ပါပဲ။မာဒူရိုကိုထောက်ခံသူတချို့ကတော့ဗင်နီဇွဲလားမှာဝင်ဆက်တယ်လို့ကျွန်တော်တို့ပြောကြပါလိမ့်မယ်။ရုရှားကလည်းအမေရိကန်ဟာဗင်နီဇွဲလားမှာဝင်ဆက်တင်ဘူးလို့ပြောပါလိမ့်မယ်။ဒါပေမဲ့ရုရှားကသာပိုပြီးအခြေခံကြတဲ့နိလန်တွေနဲ့ဝင်ဆက်နေတာပါ။ဗင်နီဇွဲလားလုံခြုံရေးရန်တရားကိုကျူဘာကပိုင်ပါတယ်။ဗင်နီဇွဲလားပြည်သူတွေကသူတို့လုံခြုံရေးသူတို့ကိုယ်တိုင်ဖန်တီးကျင်ကြတာပါ။သူတို့ကိုယ်ပိုင်ဒီမိုကရေစီနဲ့သူတို့ကိုယ်ပိုင်ခေါင်းဆောင်မှုကိုလိုချင်ကြတာပါ။ကျူဘာတို့ရုရှားတို့ခေါင်းဆောင်မှုကိုသူတို့မလိုချင်ပါဘူး။တောင်အမေရိကဒေသအတွင်းခေါင်းဆောင်တွေကလည်းပဲဒါမျိုးပဲလိုချင်တာပါ။ဒါမျိုးပဲပြောနေကြတာပါ။ဒါကြောင့်အမေရိကန်ကူညီဖို့အစီအစဉ်လုပ်ထားပါတယ်
။ဗင်နီဇွဲလားစစ်တပ်နဲ့အမေရိကန်အရာရှိတွေကြားအဆက်အသွယ်ရှိပါသလားဆိုတဲ့မေးခွန်းကိုတော့ဗင်နီဇွဲလားစစ်တပ်အနေနဲ့မာဒူရိုကိုဆက်လက်မထောက်ခံဖို့အမေရိကန်အနေနဲ့လူသိရှင်ကြားပြောထားပြီးဖြစ်တယ်။ဆက်လက်ထောက်ခံနေရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုတာဝန်ယူရလိမ့်မယ်လို့ပြောထားကြောင်းဝန်ကြီးပွန်ပီယိုကဖြေကြားခဲ့ပါတယ်။မာဒူရိုရာထူးကပြုတ်သွားခဲ့ရင်နောက်ပိုင်းဘလို့ဆက်လုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးပွန်ပီယိုကအခုလိုဆက်ပြောပါတယ
်။ Maduro will leave and we want to make sure that that next daythat the world stands ready to support Venezuela that will involve
မဟုတ်ဆုံးကတော့မာဒူရိုရာထူးကနှုတ်ထွက်ရပါလိမ့်မယ်အဲဒီလိုနှုတ်ထွက်ပြီးတဲ့နောက်မှာတကမ္ဘာလုံးကတော့ Venezuela ကိုထောက်ခံဖို့အစီအစဉ်ဖြစ်နေကြပါလိမ့်မယ်အဲ့ဒီခါမှာ Venezuela ပြည်သူတွေကိုနစ်နာစေခဲ့တဲ့စေကောင်းဆောင်တွေကိုဘယ်လိုကင်တွယ်မယ်ဆိုတာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရတော့မှာဖြစ်ပါတယ်သူတို့လုခက်သမျှကိုသူတို့တာဝန်ယူစေရမှာဖြစ်ပါတယ်အဲ့ဒီလိုမဟုတ်ဖဲနဲ့ပုံမကောင်းမွန်တဲ့ဆုံးဖြတ်ချက်တနည်းပြောရင်ဒီမိုကရေစီဘက်ကိုယက်တီပြီးစဉ်းစားခဲ့သူတွေအတွက်တော့တမျိုးတမျိုးစဉ်းစားမှာဖြစ်ပါတယ
်။သမ္မတနီကိုလတ်စ်မာဒူရိုနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကြားနိုင်ငံရေးမပြေလည်မှုကတလချောကြားမြင့်လာခဲ့ပြီဖြစ်ပြီးနိုင်ငံတွင်းမှာတော့လျှက်စင်ပြီးပြတ်တောက်မှုဆန္ဒရိတ်ခါတောက်တုံးကြီးစေဝါပြက်လက်မှုတွေနဲ့အကြီးအကျယ်ကြုံတွေ့နေကြရပါတယ်ရှင်။